နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်1နှစ်လေး dash ကကြီးနဲ့ရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာဖမ်းဝန်းထုတ်ထားတဲ့ဆရာတော်ဦးဝီရသူကိုဖမ်းဆီးရမိခြင်းမရှိသေးတာကြောင့်ရဲတပ်ဖွဲ့ဝင်တွေအပြင်တာဝန်သိပြည်သူတွေပါဘယ်နေရာမှာမစိုးဖမ်းဆီးလို့ရပြီးရဲတပ်ဖွဲ့ကိုအနှံ့ဝင်ရှိတဲ့ရာဇဝတ်အထွေထွေအမှုနဲ့ပြောင်းလဲပြီးဖမ်းဝန်းထပ်ထုတ်လိုက်ကြောင်းအနောက်ပိုင်းခရိုင်တရားရုံးပြန်ကြားရေးအဖွဲ့ကပြောပါတယ်။ရခိုင်ကရဲတပ်ဖွဲ့ဝင်တွေသာဖမ်းဆီးခွင့်ရှိတဲ့ဖမ်းဝန်းကိုထုတ်ထားတာဖြစ်ပြီးရဲဝရန်ကာလဒီနေ့မှာပြည့်သွားပြီဖြစ်တာကြောင့်တမန်ပြည်သူတွေပါဖမ်းဆီးနိုင်ဖို့ဖမ်းဝန်းထုတ်လိုက်တာဖြစ်ပါတယ်။ဆရာတော်ဦးဝီရသူကိုအမှုပွင့်ထားတဲ့ရုံချင်းကိုဇွန်လ17ရက်နေ့မှာပြန်လည်ချိန်းဆိုထားပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူရဲမှူးကြီးမျိုးသူဆိုက
17ရက်နေ့သူသတ်မှတ်ထားတဲ့ရက်မတိုင်ခင်ဒီဝရန်အတိတ်ထဲမှာတော့ကျွန်တော်တို့တူစားပါပြီးခဲ့တဲ့ဝရန်တော့ကျွန်တော်တို့အတိတ်ထဲမှာလုပ်ခဲ့တာပဲဒါပေမဲ့အချိန်ကြီးကမတွေ့တဲ့ခါကျတော့ကျွန်တော်အတိတ်ထဲနေဖြစ်တာပါခင်ဗျာ
။မေလ31ရက်နေ့ရက်စွဲနဲ့ဆရာတော်ဦးဝီရသူရဲ့ထုတ်ပြန်ချက်တစ်စုံထွက်ပေါ်လာပြီးတန်ကနာကဆရာတော်တွေရဲ့ရှေ့မောက်မှာဩဝါဒခံယူပြီးမှသာခရင်အစ်စ်မျိုးနယ်အစ်စ်ရဲရာရှိတွေကိုကားပေါ်မှာတခါတည်းခေါ်ယူပြီးလူသူပြိသက်ရှင်းလင်းတဲ့အချိန်မှာအမှုကိုရင်ဆိုင်သွားမယ်လို့ထုတ်ပြန်ထားပါတယ်။ဥဝီရသူကတန်ကမဟာနာကဆရာတော်ကြီးတွေအကြောင်းကြားမဲ့ရဲကိုစောင့်နေတာဖြစ်ကြောင်းမဏိကထုတ်ပြန်ကြေညာချက်မှာပါဝင်ပါတယ်။ဆရာတော်နဲ့နီးစပ်သူပေါ့ကိုတော်အဖြစ်လူသိများတဲ့အရှင်အရိယာဝန်သားက
29ရက်ပေါ့နော်တခါကြီးစင်ပြင်းနေတဲ့ဆရာတော်ကြွားပါတယ်အဲ့မှာဆိုင်းရံဆိုပြီးမှနောက်ကျတော့သူတို့ကခံဝန်ရမ်းထုတ်လာတာတခါကြီးအဲအဲ့လိုတင်ရန်ချွေပြီးမှအခုကသူတို့ကမော်ဘဲနဲ့အာနာဇဲနဲ့တန်းထုတ်တာလေလုံထုံးလုံနီးနဲ့မဟုတ်ဘူးပေါ့တခါကြီးရဲ့အဲ့ဒါကိုဆရာတော်ကနေမှပြန်ပြီးမှထုတ်ပြန်တယ်ဒီမဟာနာဆရာတော်ကြီးတွေရဲ့စင်စာပေါ်ပြီးလို့ရှင်ဆရာတော်ကိုယ်တိုင်ရှိကိုထွက်လာမှာပေါ့ခင်ဂျင်နေရနေတခါကြီးအဲ့လိုထွက်လာပြီးလို့ရှင်ဆရာတော်ကိုယ်တိုင်အဲ့မှာဆရာတော်နဲ့တွေ့ပြီးဩဝါဒခံပြီးလို့ရှင်ဒါလို့အသိရှိရမရှိကြတော့ဆရာတော်ကနေသူကစိုးရနေသုံးဆံမှလာပါတော့မဒီဘောတကကြီးရဲ့ဆရာတော်ကိုယ်တိုင်နဲ့တင်ကန်းလဲပေးပါတကကြီ
းဒါပေမဲ့ဥဝီရသူဟာရန်ကုန်ကိုရောက်ရှိနေကြအောင်အမျိုးသားတက်ကြွသူတချို့ကလည်းပြောကြသလိုမန္တလေးမှာရှိကြောင်းလည်းပြောနေကြပါဗျ။ RFA အနေနဲ့တီးတဲ့အတီးပြုတ်နိုင်ဖို့ကရင်ပြည်နယ်ဝင်းကြီးချုပ်ထံဆက်သွယ်ခြင်းကအစည်းအဝေးရှိနေကြောင်းသိရပြီးဥဝီရသူကရင်ပြည်နယ်မှာရှိမရှိ RFA အနေနဲ့အတီးမပြုတ်နိုင်သေးပါဘူး။ဥဝီရသူကရင်ပြည်နယ်မှာရှိမရှိကိုမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အတိမပြုတ်နိုင်တဲ့ကြောင်းရဲမှူးကြီးမျိုးသူဆိုကပြောပါရယ်။ဥဝီရသူကိုတန်ကမဟာနာယကကဆုံးမဩဝါဒပေးဖို့ပြီးခဲ့တဲ့မေလ30ရက်နေ့ကရန်ကုန်တိုင်းတန်ကမဟာနာယကအဖွဲ့ကခေါ်ထားပေမဲ့အခြေအနေအရဆိုင်းငံ့ထားတယ်လို့မေလ29ရက်နေ့ကသာသနာ့ရေးဝန်ကြီးဌာနကထုတ်ပြန်ထားပါရယ်။တန်ကမဟာနာယကရဲ့စင့်ခေါ်မှုကြောင့်ဥဝီရသူဟာရန်ကုန်ကိုကြွလာပေမဲ့ဆိုင်းငံ့နဲ့ထုတ်ပြန်ချက်ကြောင့်တန်ကမဟာနာယကအဖွဲ့ကိုတွားရောက်မတွေ့ဆုံခဲ့တာဖြစ်ကြောင်းအမျိုးသားရေးလှုပ်ရှားသူတွေကပြောကြပါရယ်။ဥဝီရသူနဲ့ပတ်သက်ပြီးတန်ကမဟာနာကနဲ့ပြည်ထရေးအနေနဲ့ထိထိရောက်ရောက်အေးအေးယူပြီးလှုပ်ဆောင်မှုလိုအပ်ကြောင်းဥဝီရသူရဲ့လှုပ်ဆောင်ချက်ကြောင့်သာသနာ့ကိုယ်ပါထိခိုက်ကြောင်းဆရာတော်ဦးမင်းတုံညာကမိန့်ပါတယ
်ဦးဇင်းတို့သာသနာတော်ကိုလည်းပဲထိခိုက်တယ်နော်ကဘာမဟေးဆိုလို့ရှိရင်လည်းသူကြောင့်ဦးဇင်းတို့အင်မတန်မှဒါဆက်ဖွယ်ဖြစ်နေတယ်ပေါ့နော်
ဖောင်းလန်းထုတ်ခံထားတဲ့ဆရာတော်ဦးဝီရသူအနေနဲ့ရန်ကုန်တိုင်းတန်ကနာကအဖွဲ့ကခေါ်ယူဆုံးမတာကိုမလာရောက်ပဲပြက်ကွက်မယ်ဆိုရင်တန်ကအဖွဲ့အစည်းဥပဒေနဲ့ပါအေးအေးယူသွားမယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဆရာတော်ဦးဝီရသူနဲ့ပတ်သက်လို့သာသနာရေးဝန်ကြီးဌာနကို RFA ကဆက်သွယ်ချိန်မှာဦးဝီရသူနဲ့ပတ်သက်တဲ့မိကုန်းတွေကိုမဖြေကြဘဲထုတ်ပြန်ချက်အတိုင်းသာဖြစ်ကြောင်းသာသနာရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးအောင်စံဝင်းကပြောပါတယ်။ကျွန်တော်အောင်သိန်ခါပါ